ပြီးခဲ့တဲ့ဖေဖော်ဝါရီလ14ရက်နေ့တုန်းကကျင်းပခဲ့တဲ့အင်ဒိုနီးရှားသမ္မတရွေးကောက်ပွဲမှာဒုသမ္မတအဖြစ်နဲ့အနိုင်ရခဲ့တဲ့သမ္မတဟောင်ဂျိုကိုဝီဒိုဒိုရဲ့သားကြီးကိုပါဝင်ရှင်ပြိုင်ခွင့်ပေးခဲ့တဲ့အပေါ်တရားစွဲဆိုမှုကိုအင်ဒိုနီးရှားဖွဲ့စည်းပုံတရားရုံးကဒီကနေ့ပယ်ချလိုက်ပါတယ်။သမ္မတအဖြစ်ရွေးကောက်ခံခဲ့ရတဲ့ကာကွယ်ရေးဝန်ကြီးဟောင်းပရာဘိုဗရိုဆူဘီယန်ဟာဒုသမ္မတရဲ့နေရာမှာဂျိုကိုဝီဒိုဒိုရဲ့သားကိုထားရှိနိုင်မှုရွေးကောက်ပွဲစည်းမျဉ်းတွေကိုလိုသလိုပြောင်းလဲခဲ့တာကတော့တရားမျှတမှုမရှိပါဘူးဆိုပြီးတော့ဆွဆွဲခဲ့တာဖြစ်ပါတယ်။ဒီတရားဆွဲဆိုမှုကိုအတိုက်ခံခေါင်းဆောင်ဖြစ်တဲ့ဂျာကာတာအုပ်ချုပ်ရေးမှူးဟောင်းအန်နီဘတ်စဝီဒန်ကဦးဆောင်ခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲရွေးကောက်ခံသမ္မတရဲ့မဲဆွယ်စည်းရုံးရေးမှာသမ္မတဟောင်းဂျိုကိုဝီဒိုဒိုကပါဝင်ပတ်သက်မှုရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေလည်းထွက်ပေါ်ခဲ့ပါတယ်။ဒါပေမဲ့တရားရုံးကတော့တိုင်တန်းချက်ကိုပယ်ချခဲ့ပြီးတော့ပါတီဝင်ဒါမှမဟုတ်နိုင်ငံတော်ရဲ့စွပ်ဖတ်တယ်ဆိုတဲ့ဆွဆွဲချက်ဟာတက်တည်မခိုင်လုံဘူးလို့ဆိုပါတယ်။သမ္မတလောင်းနဲ့ဒုသမ္မတလောင်းတွေအတွက်အသက်အရွယ်သတ်မှတ်ချက်ကိုလျှော့ချပေးတဲ့ဥပဒေကိုပြီးခဲ့တဲ့အောက်တိုဘာလမှာထုတ်ပြန်ခဲ့ပြီးတဲ့နောက်မှာတော့သမ္မတဟောင်းဂျိုကိုဝီဒိုဒိုရဲ့ရောက်ခမဖြစ်သူတရားသူတီချုပ်အန်နိုဝါရစနကိုလည်းဝေဖန်မှုတွေရှိခဲ့ပါတယ်။လက်ရှိသမ္မတနေရာမှာရွေးကောက်ခံထားရတဲ့ပရာဘိုရိုဆူဘီယန်ဟာအင်ဒိုနီးရှားနိုင်ငံကိုအာနာရှင်အုပ်ချုပ်ရေးနဲ့နှစ်30လောက်အုပ်ချုပ်ခဲ့တဲ့ကွယ်လွန်သူသမ္မတဟောင်းဆူဟာတိုရဲ့သမတ်ဖြစ်ပြီးတော့1990ပြည့်နှစ်တွေအတွင်းမှာဆူဟာတိုရဲ့အနီးကပ်ဗိုလ်မှူးကြီးတဦးဖြစ်တာဝန်ယူခဲ့တဲ့အပြင်အတိုက်ခံတွေကိုဖိနှိပ်တဲ့လူခွင့်ချုပ်ဖောက်မှုတွေကိုကျူးလွန်ခဲ့တယ်ဆိုပြီးတော့ဆွဆွဲခံရဖို့သူလည်းဖြစ်ပါတယ်ရှင်။